အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အေဗာဂလိတ်စ်အမြစ်ရှိအပူပိုင်းစုစုတဘာဝအမျိုးသားဥယျာဉ်အတွင်းမှာနှစ်စဉ်ကျင်းပတဲ့မြန်မာစပအုံးငွေတွေရှားပွေဖမ်းဆီးတပ်ဖြတ်တဲ့ပြိုင်ပွဲကိုတောက်ကြာနေမနေ့ပိုင်းကစတင်လိုက်ပါတယ်။မွေဖမ်းမှုစု800ကျော်ပါဝင်တဲ့အဲ့ဒီပြိုင်ပွဲဟာမနေ့တောက်ကြာဩဂုတ်လ9ရက်နေ့ကနေ15ရက်နေ့ညနေ9နာရီအထိဖြစ်ပြီးမြန်မာစပအုံးငွေအများဆုံးရှာဖွေဖမ်းဆီးနိုင်သူကိုကျွမ်းကျင်အဆင့်နဲ့အပျော်ရန်အဆင့်ဆိုပြီးနှမျိုးခွဲထားပေမဲ့နှစ်ဖွဲ့စလုံးကအနိုင်ရရှိသူကိုဒေါ်လာ2500စီစုချီးမြှင့်မှာဖြစ်ပါတယ်။ဒါအပြင်အရှည်ဆုံးငွေကိုဖမ်းဆီးမိသူကိုလည်းတီးတန့်စုချီးမြှင့်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဖမ်းမိတဲ့ငွေတွေကိုလူမဆန်စွာတပ်ဖြတ်မိသူနဲ့မြန်မာစပအုံးငွေမဟုတ်ဘဲဌာနေတိုင်းရင်းသားငွေကိုတတ်မိသူတွေကိုတော့ပြိုင်ပွဲကနေထုတ်ပယ်မှာဖြစ်ပါတယ်။ပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုပြည်နယ်32ပြည်နယ်နဲ့ကနေဒါမှာကနေဒါနိုင်ငံကငွေဖမ်းမှုစိုးတွေပါဝင်ကြပါတယ်ခင်ဗျာ။